ငင်းငယ်ရေးလူလူလှုပ်ရှားမှုချီတက်လမ်းလျှောက်ပွဲမှာပါဝင်သူတွေဟာမြေနီကုန်းဂုံဒရာကနေစုလီလမ်းကြောင်းနဲ့ဘိုးစိမ်မန်ကွင်းကနေစုလီလမ်းကြောင်းစတဲ့လမ်းကြောင်းနှစ်ခုနဲ့ချီတက်တောင်းဆိုကြတာဖြစ်ပါတယ်။ရန်ကုန်မြို့ဘိုးစိမ်မန်ကွင်းကနေစတင်လမ်းလျှောက်သူ300ကျော်နဲ့မြေနီကုန်းကနေလမ်းလျှောက်သူ100ကျော်ဟာစုလီမြို့တော်ခမ်းမရှိမှာစုံရက်အနေနဲ့စုဝေးရောက်ရှိကြပြီးငင်းငယ်ရေးကဗျာရုပ်ဆိုတာတွေငင်းငယ်ရေးတချင်းတီဆိုတာတွေပြုလုပ်ခဲ့ကြပါတယ်။ဒါအပြင်ပြည်တွင်းစစ်ရစဲရေးစစ်ဘေးရင်ပြည်သူတွေအတွက်ကူညီထောက်ပံ့မှုတွေပေးပို့ခွင့်ရရှိရေးစစ်သုံးစီလျှော့ချရေးနဲ့တနိုင်ငံလုံးအပြည့်အခက်ရစဲကြောင်းတပ်မတော်ဘက်ကစတင်ကြေညာရေးတို့ကိုတောင်းဆိုကြပါတယ်။ဘိုးစိမ်မန်ကွင်းကနေလမ်းလျှောက်သူတွေကိုဥဆောင်ရမှာပါဝင်တဲ့ Generation Wave အဖွဲ့ကကိုမိုးသွေးကပြည်သူလူထုတွေကိုယ်တိုင်ပါဝင်ပြီးတောင်းဆိုတာဖြစ်တဲ့အတွက်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေမှာပို့ပြီးတော့ခရီးရောက်မယ်လို့ယူဆကြောင်းပြောပါတယ်။
ဒီလမ်းလျှောက်ပွဲနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒီပြည်သူလူထုတွေကိုယ်တိုင်ပါဝင်ပြီးတော့မှတောင်းဆိုမှလှုပ်ရှားမှရင်းချမ်းရေးကပို့ပြီးတော့မှဆွေးနွေးပွဲတွေပို့ပြီးတော့မှအားပါလာမယ်ပို့ပြီးတော့ခရီးရောက်မယ်လို့ကျွန်တော်တို့ယူဆတယ်။ဒါကြောင့်မလို့ငင်းချမ်းရေးလှုပ်ရှားမှုတွေကိုကျွန်တော်တို့နိုင်ငံနှိုင်းမှာကျွန်တော်တို့ဆောင်ရွက်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ
်။မြေနီကုန်းကနေလမ်းလျှောက်ချီတက်သူတွေတဲကကိုဝေလူကအခုလိုပြောပါတယ်
။ကျွန်တော်တို့မြင်တဲ့အမြင်ကတော့ငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ရီယိုတာတာဆောင်ရွက်ဖော်ဆောင်မှုအားနည်းနေသေးတယ်။ငင်းချမ်းရေးဆိုတဲ့ခေါင်းစဉ်တက်ပြီးတော့ကိုဂျိုးစီပါပါဝင်တဲ့လှုပ်ဆောင်မှုတွေလူတန်းစားတွေလူအဖွဲ့အစည်းတွေမှာရှိနေသေးသမျှကာလပတ်လုံးကျွန်တော်နိုင်ငံအတွက်ငြိမ်းချမ်းရေးခက်ခဲနေဦးမှာပဲလို့မြင်ပါတယ်ဗ
ျချီတက်ပွဲမှာပါဝင်သူတွေဟာစစ်ပွဲဟူသမျှစန့်ကျင်ကြစစ်သုံးစီလျှော့ချရေးစတဲ့ဆိုင်းမှုတွေကိုကင်ဆောင်ပြီးတောင်းဆိုခဲ့ပါတယ
်စစ်ပွဲသည်ပြည်သူများထောက်ပံ့ကူညီခွင့်ရရှိရေ
းအလားတူမွန်ပြည်နယ်စင်မြို့နယ်မှာလည်းမွန်ကရင်ပအိုးပမာစတဲ့တိုင်းရင်းသားတထောင်ကျော်ကငင်းငင်းရေးလူချင်းကြောင့်ချီတက်တောင်းဆိုခဲ့ပါတယ်ပြည်တွင်းစစ်ကြောင့်အိုးအိမ်တွေစွန့်ခွာနေထိုင်ရသူတွေများလာပြီးဖြစ်တဲ့အတွက်အခုလိုတောင်းဆိုပွဲမှာပါဝင်တာဖြစ်တယ်လို့ပေါင်မြို့နယ်ကကိုစောဟန်ဝင်းအောင်ကပြောပါတယ
်ကျွန်တော်တို့ဆန္ဒနဲ့ရောလာတယ်လေနော်ဒီပြည်တွင်းစစ်ကလည်းကျွန်တော်တို့ကမလို့လာဘူးလေဒုက္ခရောက်တဲ့လူတွေများတယ်ကျွန်တော်ပါဝင်ပေါ့နော်ဒုက္ခရောက်လာပြည်တွင်းစစ်ကြောင့်ပေါ့အိုးအိမ်တွေစွန့်ခွာပြီးတော့ဒုက္ခသည်စခန်းမှာလာနေရတာပေါ့နော်ကတော့အမျိုးတွေကလည်းခလေးကလေးအတိကပညာရှင်မှလည်းထိခိုက်တယ်လေ
ပြည်တွင်းစစ်ပွဲတွေရပ်တန့်မှုဆူတောင်းပွဲကိုတအန်းအမျိုးသမီးအဖွဲ့နဲ့တအန်းចောင်းသားနဲ့လူငယ်အဖွဲ့တို့ပူးပေါင်းပြီးရှမ်းပြည်နယ်လာရှုမြို့ငကယ်ယုံဖျားမှာဒီကနေ့မနက်ကကျင်းပခဲ့ပါတယ်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေရပ်တန့်မှုနဲ့စစ်ဘေးဒုက္ခသည်တွေနေရက်ကိုလုံခြုံအေးချမ်းစွာပြန်နိုင်မှုဆူတောင်းတာဖြစ်တယ်လို့တအန်းအမျိုးသမီးအဖွဲ့အထွေထွေအတွင်းရေးမှူးတစ်လွေးပိုးကျင်ကီကပြောပါတယ်
ဒီချမ်းမြောက်မှာကတိုက်ပေါ်ကတစ်ဖက်မဟုတ်ရင်တစ်ဖက်ကနေစင်းနေမြချနေရတာပေါ့နော်ဒေသခံပြည်သူတွေဒုက္ခရောက်နေတဲ့ဟာတွေလည်းနေစင်းနေအမြချနေရတာပေါ့
လာတူပဲကြားပြည်နယ်ဒီမောဆူမြို့နယ်လွိုက်ကော်မြို့ကကျောင်းသားနဲ့ဒေသခံ90လောက်ကလည်းငင်းငင်းရရှိဖို့ဒီကနေ့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ